ရုရှားအနေနဲ့ယူကရိန်းနယ်စပ်တွေအနီးတစ်ဝိုက်စီးရဲလှုပ်ဆောင်မှုတွေကိုရှော့ချမဲ့အထောက်အထားမတွေ့ရတဲ့အတွက်အခြေအနေဟာအထူးစိုးရိမ်ရဆဲဖြစ်ကြောင်း G7 ကမ္ဘာအင်အားကြီးနိုင်ငံ9နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေကပြောကြားလိုက်ပါတယ်။ဂျာမနီနိုင်ငံမြူနစ်ကလွန်ကျွေးညီလာခံမှာ G7 နိုင်ငံခြားရေးဝန်ကြီးတွေစနေနေ့ကတည်တံတွေ့ဆုံပြီးယူကရိန်းအရေးကိုဆွေးနွေးခဲ့ကြတာဖြစ်ပြီးအခုလိုပြောဆိုလိုက်တာပါ။ရုရှားအနေနဲ့တန်တမာကြီးလမ်းကြောင်းကိုရွေးချယ်ဖို့အခြေအနေတွေတင်းမာနေတာကိုရှော့ချဖို့ယူကရိန်းနယ်စပ်နားမှာချထားတဲ့တပ်တွေပြန်ရုပ်သိမ်းဖို့နဲ့နိုင်ငံတကာကတိကဝတ်တွေကိုအပြစ်အဝလိုက်နာဖို့ G7 နိုင်ငံတွေကတောင်းဆိုကြောင်းအစည်းအဝေးပြီးဗြိတိန်နိုင်ငံကြီးဌာနကပူးတွဲထုတ်ပြန်တဲ့ညင်ညာချက်မှာဖော်ပြထားပါတယ်။ပထမခြေလှမ်းအနေနဲ့ရုရှားကယူကရိန်းနယ်စပ်တကြောကသူ့စင်အားကိုရှော့ချမယ်လို့ညင်ညာထားတာကိုအကောင့်ထဲပေါ်မယ်လို့ညှောနေထားကြောင်းဒါပေမဲ့ဒီလိုရှော့ချမယ်အထောက်ထားဘာမှမတွေ့ရဘူးလို့ပြောပါတယ်။ဂျာမနီနိုင်ငံခြားရေးဝန်ကြီးဦးဆောင်တဲ့ဒီအစည်းအဝေးကို EU ဥရောပသမဂ္ဂနိုင်ငံခြားရေးအကြီးအကဲဂျိုးဆက်ဘိုရယ်နဲ့အတူ American, Britain, ပြင်သစ်အီတလီ၊ကနေဒါနဲ့ဂျပန်နိုင်ငံခြားရေးဝန်ကြီးတွေတက်ရောက်ခဲ့ကြတာဖြစ်ပါတယ်။ G7 နိုင်ငံခြားရေးဝန်ကြီးတွေအနေနဲ့ယူကရိန်းအရေးနဲ့ပတ်သက်ပြီးအနီးကပ်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းလည်းဂျာမနီဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။